ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေဆဲဖြစ်ပြီးတော့ဒီကနေ့မှာမင်းပြားမြို့နယ်ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်ဘက်မှာနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့တယ်လို့တပ်မတော်ရောအေဘက်ကပါပြောပါတယ်ကြောက်တော်မြို့နယ်ပစ်ခတ်မှုအတွင်းမှာအပေါက်ဝကြေးရွာသားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီလိုအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မင်းပြားမြောက်ဦးမြို့နယ်တွင်ဒီကနေ့မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဗုံးဖွဲ့မှုဖြစ်စဉ်တွေဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစိုးဦးက VOA ကိုခုလိုပြောပါတယ
်ဒီလိုဖြစ်တာနဲ့ဒုတိယရုပ်ရဲ့နောက်မြောက်ဖက်မှာပေါ့နော်အရင်ကယာယီခြေဟုတ်တစ်ခုစိမ့်လာရှိအဲ့ရမြောက်ဖက်ကိုစစ်ပြည်နယ်ရဲ့ခြေနဲ့ထိတွေ့မှုဖြစ်တာဖြစ်တယ်ဒီနေ့မနေ့9နိုင်တော့မှာအဲ့ကန်စောက်တိုင်းဌာနချုပ်တို့ကအေကအပေါဝဘက်ကနေပြီးတော့မှစိန်ကြောင်းနဲ့ပြန်ပြစ်တာရှိတယ်၄ငါးချက်ကျွန်တော်တို့အဲ့အပေါဝဘက်ကိုပြန်ပြီးတော့မှနော်လက်နဲ့ချင်းနဲ့ပြန်ပြစ်တာရှိတယ်အဲ့တော့ကူကလည်းကျွန်တော်တို့ထုတ်ချုံမှုရင်းနှံတစ်ခုကိုလက်ကာရွာနဲ့ဝီသာလီကြားထဲပေါ့နော်အဲ့ဒီနာမှာဒီကောင်ညမ်းပေါ်မှာကျွန်တော်တို့ကိုသုံးမြောင်ပေါ့နော်ဆန်ချောင်းနေထောင်ပြီးတော့မှကားကိုလာတဲ့အခါမှာအဲ့တိုင်းကားတာပေါ့အဲ့မှာနည်းနည်းပြစ်ခတ်မှုနည်းနည်းရှိတယ်ပြင်ဟိုပန်းပြောင်းရဲ့ခြေပဲချမ်းမှာဖြစ်နေတာတစ်ခုရှိတယ်ပန်းပြောင်းတောင်တို့တော့ဝိုင်းပါ
ဒီမနေ့ကြောက်တော်မြို့နယ်တွင်ကကန်စောက်ခြေဆိုင်အမှတ်300အမြောက်တိုက်ရင်းကိုအေအေဘက်ကနေပြစ်ခတ်တိုက်ခဲ့တဲ့ကြောင်းအေအေပြောခွေရခိုင်တုခကပြောပါတယ်
ဒီမနေ့မှာတော့ကြောက်တော်အဲ့ဒီကန်စောက်မှာခြေဆိုင်တဲ့ဒီအမှတ်300ပေါ့ဒီကျွန်တော်တို့ဘက်ကနေပြီးတော့ဝင်ရောက်ပြစ်ခတ်တာတို့ရှိတယ်အဓိပ္ပာယ်ပြစ်ခတ်တာပေါ့ဗျအဲ့ဒီအမြောက်တကနေပြီးတော့ဒီဒေတာတွင်တစ်ခုလုံးကိုသူတို့ဒီရန်ကပြစ်ခတ်နေတဲ့ဥစ္စာကလက်နဲ့ရှိပြီးတော့ရှိနေပြီအခုဆိုလို့ရှိရင်ဒါကြွားတွေကိုဥတည်ပြီးတော့ပြစ်ခတ်လာတဲ့ဥစ္စာတွေဟိုများတာပေါ့နော
်နှစ်ဖက်ပြစ်ခတ်မှုဖြစ်စဉ်တွင်ကြောက်တော်မြို့နယ်ပေါ့ပေါ့ကြေးရွာမှာလက်နဲ့ကြီးကြီးကြားရပေါက်ွဲဆဲလို့ရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အပေါ့ဝရွာသားတို့ကပြောပါတယ်
။ပေါ့ဝစီရီယာဒီနေ့မနေ့9နာရီခွဲလောက်မှာကျွန်တော်တို့အပေါ့ဝနဲ့တမန်ခွဲလာတဲ့သုံးခွဆွဲဆိုတဲ့အမြောက်ကင်းရဲ့တဲကလက်နဲ့ကြီးလက်နဲ့ကြီးတွေပိတ်ဆက်လို့ကြားရပါတယ်။15မိနစ်မနေ့20လောက်ပြီးတော့နောက်ကျွန်တော်တို့ရုပ်ကိုလက်နဲ့ကြီးလာကြပါတယ်။လက်နဲ့ကြီးကြတော့ဥပျော်စင်ရင်းဆိုတဲ့အင်ကလက်နဲ့ကြီးကြပါတယ်။ဥပျော်စင်ရဲ့နောက်ပြီးတော့ပြီးရင်းကြီးလေးတွေရောက်တင်ရရပါတယ်။ဒါကအချိန်ကအခုကတော့အပေါ့ဝဖြစ်နေမှာပါ။
ဒီမနေ့မှလည်းမင်းပြားမြို့နယ်လက်ခုပ်ကြေးရွာဘက်မှာဘုံနှလုံးပေါက်ကွဲခဲ့ပြီးရွာသွင်းတပ်မတော်စစ်ကြောင်းကနေဝင်ရောက်လာပြီးတော့စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့မင်းပြားမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ်
ဘုံမျိုးမျိုးရဲ့ခြေပဲလက်ခုပ်ကြေးရွာနားမှာလေဒီနေ့မနေ့ရှင်းနိုင်ခွေးကြော်လာမှာဘုံနှလုံးပေါက်တယ်အဲဒီဘုံနှလုံးပေါက်တဲ့အခါမှာအမှန်ကမှားကရွာသွင်းကိုဝင်လာပြီးတော့ရကြတွေအကုန်လုံးပေါ်ရွာလေကမှာစုပြီးတော့စစ်ဆေးတယ်ပြီးရင်အင်းတွေကိုတက်ပြီးတော့ဝင်တယ်အဲ့တော့ဝင်ပြီးတော့တနာယူဝန်ကျလာကသူတို့ပြည်သာကထွက်သွားတယ်။နောက်တစ်ခုကအသက်30အောက်လူငယ်လေးဆွေကျော်လောက်ကိုခေါ်သွားတယ်ဆိုပြီးတော့လည်းပြောကြတာရှိတယ်။အဲကျွန်တော်ခုနကလည်းဟောနေလုံဝကြီးပုံစံတာကတော့အာတာတဲ့လူ45ဦးတော့လွတ်ပြလိုက်ပြီးတော့ပြောတယ်
။တမတော်ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ရွာသားတွေကိုပြန်လှုပ်ပေးရတဲ့ရေခိုင်ပြည်နယ်လုံချုံရေးနဲ့နယ်စပ်ရေးရဝန်ကြီးကိုတင်ပြခဲ့ရမှာပြန်လည်လှုပ်ပေးခဲ့ပြီလို့ပြောဆိုကြောင်းဦးလှသိန်းအောင်ကပြောပါတယ်။လက်ခုပ်ကြေးရွာနီးဘုံခွဲမှုဖြစ်စဉ်မှာအေဖွဲ့ကနေဘုံခွဲပြီးရွာထဲမှာရှိနေတဲ့ဆိုတဲ့တန်တရားနဲ့စစ်ဆေးခဲ့တာဖြစ်ကြောင်းတမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ
်တမတော်စကြောင်းသူ့ဟာကိုနေနေချင်းလေးလုံနေတာအေရအဲ့ဒီတခုရွာနာနေတော့မှမိုင်းဆွဲပြီးတော့မှတိုက်ခိုက်တော့ရမူမိုင်းတလုံးခွဲတယ်ဘာမှတော့မဖြစ်ဘူးအဲ့ဒါနဲ့ကျွန်တော်တို့ကလည်းတခုရွာနာဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီတခုရွာပါညာမှာတော့တောင်းကျန်းသူဒီနားမှာရွာထဲမှာပိုအောင်နေလားအပါကံရှိလားမရှိဘူးလားသိကျင်တဲ့အတွက်ကြောင့်မို့အဲ့ဒီရွာတော့နည်းနည်းဝင်စစ်တာတော့ရှင်း
မနေ့ကလည်းမင်းပြားမြို့နယ်တိုင်းတားရွာဘက်နဲ့ကြောက်တော်မြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မင်းပြားမြို့နယ်တိုင်းတားရွာဘက်တိုက်ပွဲဟာပြင်းထန်ခဲ့ပြီးတပ်မတော်ကလည်းရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အေအေဘက်ကပြောပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ထိခိုက်မှုတွေကတော့အတိမပြုတ်နိုင်သေးပါဘူး။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်စဉ်တွေမှာအယက်သားတွေထိခိုက်ဒိဆုံးမှုမတင်ကားလို့ဖမ်းဆီးရေးယူခံရမှုတွေကလည်းပုံမှန်များပြားလာနေတာပါ။မြန်မာစိုးရနဲ့တပ်မတော်ကနေဖြက်လိဖြက်ပြူဟာနဲ့ရခိုင်တိုင်းဒားတွေပေါ်မှာဖိနှိပ်နေတာကြောင့်အခြေအနေဆိုးရွားနေပြီးကုလသမဂ္ဂနဲ့နိုင်ငံတကာတိုင်းဝိုင်းကကြားဝင်ပေးဖို့ရခိုင်တပ်မတော်အေကနေအောက်တိုဘာလ22ရက်နေ့နေ့စွဲနဲ့ကြေညာချက်တရက်ကိုအင်္ဂလိပ်ဘာသာနဲ့ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ